ခေါင်းကောင်းကျွန်းဟာကမ္ဘာမှာစီးပွားရေးရအလွတ်လဆုံးဒေသဖြစ်တယ်လို့အမေရိကန်အခြေစိုက်သုတေသီအဖွဲ့ကပြောပါတယ်ဗြိတိသျှလက်အောက်ကနေ1998ခုနှစ်မှာတရုတ်အုပ်ချုပ်မှုအောက်ကိုလက်ပြောင်းခံခဲ့ရတဲ့ဟောင်ကောင်ကျွန်းဟာလွန်ခဲ့15နှစ်ကစလို့ကမ္ဘာမှာစီးပွားရေးလုပ်ကိုင်ဖို့အလွတ်လဆုံးဒေသဖြစ်တယ်လို့ကီရိုသုတေသနအဖွဲ့ကနှစ်စဉ်ထုတ်ပြန်တဲ့ကမ္ဘာစီးပွားရေးလွတ်လပ်မှုဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်လွတ်လပ်ပွင့်လင်းတဲ့ဈေးကွက်စီကံတိကျတဲ့ဘဏ္ဍာငွေကြေးဆိုင်ရာစီမံခန့်ခွဲမှုအခွန်နှုန်းသတ်မှတ်တက်တာမှုတန်ရှင်းတဲ့အစိုးရနဲ့စီးပွားရေးလုပ်လို့သူတွေတန်းတူအခွင့်အရေးရရှိမှုစတာတွေကိုဆက်လက်ထိန်းသိမ်းထားဆဲဖြစ်တယ်လို့ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှူးဒေါ်နယ်ချန်းကပြောပါတယ်စင်ကာပူနယူးဇီလန်ဆွစ်ဇာလန်ဩစတြေးလျတို့လည်းစီးပွားရေးလွတ်လပ်တဲ့ထိပ်တန်း၅နိုင်ငံထဲမှာပါကြပါတယ်အဲ့ဒီထိပ်တန်း၅နိုင်ငံနောက်မှာကနေဒါ၊ချီလီ၊ဗြိတိန်၊မော်ရီရှပ်နဲ့အမေရိကန်ပြည်ထောင်စုတို့လိုက်ကြပါတယ်အမေရိကန်နိုင်ငံရဲ့အဆင့်ကျသွားတာကတော့အစိုးရကအသုံးစရိတ်နဲ့ငွေချင်းကားတဲ့နှုန်းများလွန်းနေတာကြောင့်ဖြစ်တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်တိုင်းပြည်တစ်ခုရဲ့စီးပွားရေးအရာလွတ်လပ်မှုကိုကြည့်တဲ့နေရာမှာအစိုးရအရွယ်အစားပုဂ္ဂလိကပိုင်ဆိုင်မှုလုံခြုံစစ်ချအောင်ဥပဒေကဘလို့အကာအကွယ်ပေးထားသလဲငွေချင်းကားလို့ဘလောက်လွယ်ကူနိုင်သလဲနိုင်ငံတကာကုန်သွယ်မှုနဲ့ငွေချင်းကားမှုဆိုင်ရာစည်းမျဉ်းစည်းကမ်းလှုပ်အားနဲ့စီးပွားရေးပမာဏစတဲ့အချက်၅ချက်နဲ့သတ်မှတ်တာဖြစ်ပါတယ်